ရန်ကုန်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးတွေးဆောင်ဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးရက်မှာနိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းတော့မယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကြောင့်ပြည်စုံကိုဆွေးနွေးခွဲပြီးတောက်ချာနေကရန်ကုန်မြို့ကုန်တယ်များနဲ့ဆက်မှုအသင်းချုပ် UMFCC မှာလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးအတွက်ကျောင်းသားကောင်းဆောင်ဟောင်းနေနေပဲအသီးသီးကတက်သည့်ပညာရှင်တွေနဲ့နိုင်ငံရေးကိုစိတ်ဝင်စားကြတဲ့အနေနဲ့ရက်ရက်ကလူပုဂ္ဂိုလ်တွေဆွေးနွေးကြပြီးတဲ့နောက်နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမယ်လို့ပြောဆိုလိုက်တာပါ။ဒီဖြစ်မြောက်ရေးကော်မတီမှာနိုင်ငံရေးလောကသားမကအတက်ပညာရှင်အသိပညာရှင်တွေပါဝင်ဖို့ကိုပါဖိတ်ခေါ်သွားမယ်လို့88မျိုးဆက်အုပ်ဖြစ်တဲ့ဦးသက်ထွန်းကပြောပါတယ
်ဖြစ်မြောက်ရေးကော်မတီအနေနဲ့ဆိုရင်တော့ဒီအခြေခံအားဖြင့်အခုဒီစတင်ပြီးတော့စီအုပ်လှုပ်ရှားကြတာကဒီကျောင်းသားမျိုးဆက်တွေလို့ပြောလို့ရတယ်ဒါပေမဲ့နိုင်ငံရေးပါတီတည်းပေါ်ထွန်းလာဖို့ဆိုတဲ့ဥစ္စာကပညာရှင်တွေလိုအပ်ပါတယ်နော်အထက်ပညာပိုင်းဆိုင်ရာအသိပညာပိုင်းဆိုင်ရာပညာရှင်တွေအကုန်လိုအပ်ပါတယ်။အဲ့ဒီအတွက်လည်းစတင်ဆွေးနွေးပွဲလုပ်ဆရာတွေကလည်းဖိတ်ခေါ်ထားပါတယ်။ပါတီတွေထူထောင်မှုအတွက်ကိုအဲ့လိုပါတီရှင်တွေကိုဝင်ရောက်ပြီးတော့အကြံဉာဏ်ပေးဖို့၊ကူညီဖို့ဖိတ်ခေါ်မှာလည်းဖြစ်တယ်လို့ဒီပါတီမှာလည်းဝင်ရောက်ဆောင်ရွက်ဖို့ဖိတ်ခေါ်ထားပါတယ
်။ရန်ကုန်မြို့မှာမတ်လ30နဲ့31ရက်နေ့နှစ်ရက်တာလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးမူဝါဒနဲ့တိုင်းရင်းသားတန်းတူရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအရက်ဖက်စစ်ဘက်ဆက်ဆံရေးနိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူ့အခွင့်အရေးမျှတပြီးရေရှည်တည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုလူမှုရေးနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုအပါအဝင်ကြားမအခွင့်အရေးတန်းတူရေးနဲ့အမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးတွေနဲ့ပတ်သက်လို့အကြံပြုချက်တွေကိုဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲကနေအားလုံးပါဝင်နိုင်တဲ့နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းသွားမယ်ဆိုတဲ့ဆုံးဖြတ်ချက်တရက်ကိုချလိုက်နိုင်တာပဲဖြစ်တယ်လို့88မျိုးဆက်အုပ်ဖြစ်တဲ့ဦးမင်းစရာကပြောပါတယ
်ဒီတွဲဆောင်ဆွေးနွေးပွဲရဲ့အဓိကအောင်မြင်မှုရလဒ်ကဘာလဲဆိုတော့ကျွန်တော်ခုနကပြောခဲ့သလိုပါပဲကျွန်တော်နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းရမယ်ဆိုတဲ့ဆုံးဖြတ်ချက်တစ်ခုကိုချလိုက်နိုင်တဲ့အစီအကိုရောက်သွားတာပါ
ဖွဲ့စည်းဖို့လုပ်နေကြတဲ့ဒီနိုင်ငံရေးပါတီမှာတိုင်းရင်းသားတန်းတူညီမျှရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံအစည်းအဝေးရေးကိုလည်းအာယုံဆိုင်လှုပ်ဆောင်သွားမယ်လို့88မျိုးဆက်တူဖြစ်တဲ့ဦးကိုကိုကြီးကပြောပါတယ်။ဒါအပြင်ဒီနိုင်ငံရေးပါတီကိုဘယ်လိုပုံဖွဲ့စည်းသွားမယ်ဆိုတဲ့အခြေခံစဉ်းစားချက်ကိုလည်းဦးကိုကိုကြီးကအခုလိုပြောပါတယ်။ဒီ
လိုဝင်နေနဲ့မျှော်လင့်နိုင်တာကဒီလိုထွက်လာမဲ့နိုင်ငံရေးပါတီဟာတော်တော်ပုံစံမဟုတ်ဘူး။အပေါ်ကနေအောက်ကိုသွားတာမဟုတ်ဘူး။ကျွန်တော်တို့စဉ်းစားထားချက်တွေရှိနေတော့မှတကြတဲ့တဲ့သဘောထားတွေရယူပြီးတော့တွားတဲ့နိုင်ငံရေးရည်ကြွယ်မှုကိုကျွန်တော်တို့စတင်မိတ်ဆက်တာဖြစ်တယ်လို့ကျွန်တော်ဒါလေးပြောပြချင်ပါတယ
်ဒီဆွေးနွေးပွဲကိုဒေသအသီးသီးနေပယ်အသီးသီးမျိုးဆက်အသီးသီးကနိုင်ငံရေးကိုစိတ်ဝင်စားသူ900နီးပါးလောက်တက်ရောက်ခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်နောက်ထပ်ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတရက်ထွက်ပေါ်လာဖို့လိုနေပြီလို့နိုင်ငံရေးစိတ်ဝင်စားသူတွေကမကလေးလာသုံးသက်သူတွေကပါပြောဆိုထားကြတာပါနိုင်ငံရေးပါတီဖွဲ့စည်းဖို့လက်ရှိလုပ်နေသူတွေထဲမှာ88လူတို့အရေးတော်ပုံအတွင်းထင်ရှားသူခေါင်းဆောင်တို့ဖြစ်တဲ့ဥပ္ပေါ်ဦးကောဦးမင်းကိုနိုင်ကိုတော့မတွေ့ရကြပါခင်ဗျာ